NCA ခေါ်ပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းသားလူမျိုးများဆရာကောင်စီ UNFC အဖွဲ့ဝင်တချို့စီကိုပြည်ထောင်စုငင်းကြီးညီလာခံ21ရာစုပင်လုံဒုတိယအကြိမ်တက်ရောက်ဖို့အတွက်ဖိတ်ကြားစာတွေရောက်ရှိနေပြီဖြစ်ပါတယ်။ညီလာခံတိုင်းမီက NCA လက်မှတ်ရေးထိုးပွဲရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေဟာလာမယ့်ရက်ပိုင်းမှာအစည်းအဝေးပြန်လည်ကျင်းပပြီးသုံးဖြတ်မယ့်အခြေအနေလည်းရှိပါတယ်။27ရာစုပင်လုံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်တော်စုငင်းချမ်းညီလာခံ27ရာစုပင်လုံဒုတိယအကြိမ်ကျင်းပဖို့၄ရက်အလိုမှာညီလာခံတယောက်ဖို့အတွက်ဖိတ်ကြားတာတွေစတင်ခဲ့ပြီး NCA ခေါ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့ UNFC အဖွဲ့ဝင်တချို့ကဖိတ်ကြားစာလက်ခံရရှိကြောင်းပြောပါတယ်။ကင်းမီမျိုးသားတိုးတက်ရေးပါတီ KNPP ကဖိတ်ကြားစာကိုဒီကနေ့မနက်မှရရှိကြောင်းအဖွဲ့ရဲ့အထွေထွေတွင်းရင်းမှုဥရွှေမျိုးတန်းကအခုလိုပြောပါတယ်
။ဒီတော့ကျွန်တော်ဒီခုပဲရောက်ပါတယ်။ဒါခဏလေးမှရောက်ပါတယ်။ဘာလို့ဒီလိုအထူးဖိတ်ကြားလို့ဒီအခုလိုခေါ်ရလဲ။အထူးဖိတ်ကြားတဲ့ဆိုရင်ပက်တာမျိုးဖြစ်ပါလေ
။ဒီလာကန်တက်မတက်ကိုတော့လာမဲ့ UNFC အစည်းအဝေးမှာပူးပေါင်းဆုံးဖြတ်သွားမယ်လို့လဲဥရွှေမျိုးတန်းကပြောပါတယ်။
ကျွန်တော်တို့ကတော့ဒီပေါ်လေတပ်ပေါင်းစုနဲ့တပ်ပေါင်းစုကအဆင်အုံဖြစ်တော့ဒီ US တပ်ပေါင်းစုရဲ့အဆင်အုံတွေကိုကျွန်တော်တို့ဆုံးဖြတ်နေတယ်။ US တပ်ပေါင်းစုစီကလည်းတကယ်လို့ဒီလိုဖြစ်လို့ခေါ်ပေးနေတယ်။တော်အင်းဒီ US ပြစ်တဲ့ဘောထားမှုတွေကိုကျွန်တော်တို့ဒါဟိုဆုံးဖြတ်မှာဖြစ်ပါတယ
်။အခြား UNFC အဖွဲ့ဝင်ဖြစ်တဲ့ Lao Democratic Union LDU ကတော့ဒီလာကံဖွင့်ပွဲနဲ့မြတ်စွာဘုရားတရားဖို့ဖိတ်ကြားစာကိုရရှိကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးစောလမွန်ကပြောပါတယ်
။ဒီ24ရက်နေ့ဒီတဆူဒီရချင်းကိုမှခလုံးမှာပေါ့။ဆန်းဆိုင်ဆန်းနေမှာတော့ဆော့စီရမယ့်ဂျင်းကျော်ဝင်ရနေပိုင်းမှာဖိနိုင်ခါတော့ရှားဖို့ရှိတယ်လို့ဒီလိုမျိုးပါတယ်ကြားရမှမရဘူး။အဲ့ဒီနဲ့ဆက်တဲ့ကျွန်တော်ယူရရှိရှိရှိတယ်စီးရဆက်ချက်ချမယ်
မူပြစ်ပါတီ NMSP ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။UNFC အဖွဲ့မှာတိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးလောလောဆယ်ကချင်လွတ်လပ်ရေးအဖွဲ့ KRO နဲ့ဝါမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။ကျန်အဖွဲ့၅ဖွဲ့ကတော့ NCA လမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ UNFC အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းအတိုင်းသွားမယ်ဆိုတဲ့ကတိကဝတ်ကိုလက်မှတ်ရေးထိုးရင်းပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကိုကိုယ်စားလှယ်အဖြစ်တက်ရောက်နိုင်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဘက်ကတင်ပြခဲ့ကြောင်းနဲ့ TNPP ဘိုကော်မတီကဒီကတိကဝတ်ကိုလက်မှတ်မြေထိုးဖို့ဆုံးဖြတ်ထားကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့ညီလာခံမှာလေးလာသူဒါမှမဟုတ်အထူးအဲ့တဲ့အဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်မရရှိရင်တက်ရောက်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။NCA လမ်းကြောင်းပြင်ပကနေအစိုးရနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့ WSA ဝါတပ်ဖွဲ့ဦးဆောင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကတော့သူတို့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီကိုဖိတ်ကြားလာရင်27ရာစုပင်လုံကိုတက်ရောက်ဖို့အစဉ်အသင့်ရှိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ TNLA ကပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့သူတို့အဖွဲ့ကိုတည်ထောင်ဖိတ်ကြားတာမရှိကြောင်းအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အောက်ကျော်ကပြောပါတယ
်။ဒီလိုဒီမှာတော့မရှိဘူး။ဒီဝါပေရရောက်မလားရောက်လာမလားမသိဘူးလ
ို့ WSA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒီလ24ရက်နေ့ကနေ28ရက်နေ့အထိကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုကိုယ်စားလှယ်စုစုပေါင်း900လောက်ကိုဖိတ်ကြားထားတာဖြစ်ပါတယ်